ရခိုင်ပြည်နယ်အချက်ကနိုင်ငံတကာဆင့်ဖြစ်ရှိရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှိမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြစ်ရှိရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စချင်းအောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝိုင်းယူကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာစိုးရတဲ့လူခွေရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆဲချက်တွေနဲ့တပ်ဖြတ်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းပြီးမနေ့တော့ကကုလသမဂ္ဂလူခွေရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောလိုက်ကြပါမြန်မာနိုင်ငံဟာလူခွေရေးချုပ်ဖောက်မှုတွေဟာလူမျိုးနွယ်တစ်ချက်မှုတွေကျူးလွန်လာရောက်သလားဆိုတာကိုပါလေးလာဆန်းစစ်ဖို့တာဝန်ပေးတဲ့အဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်49နိုင်ငံပါဝင်တဲ့လူခွေရေးကောင်စီမှမင်းကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံထောက်ခံခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရင်းဒီနိုင်ငံ3နိုင်ငံကတော့တောက်ခွင့်မဲပေးကြပါတယ်။ဒီမှာဆိုရနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးချော့တင်းစီဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအတူဟာဆန်မောက်မုအလီတို့နဲ့မင်းကတိကျတွေ့ဆုံတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်နေကြောင်းနဲ့တိကျတွေ့ဆက်ဆံရမှာတရုတ်နိုင်ငံကအကူအညီပေးသွားဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာတွင်မှုချုပ်အန်တိုနီယိုကူတာရက်ဆယ်ပါဝင်တဲ့ပြည်ဆောင်မှုတွင်ကုလသမဂ္ဂပါဝင်နိုင်ငံကတိုင်းဝဲအနေနဲ့အပြည့်သဘောဆောင်တဲ့ခန်းကဏ္ဍကနေပါဝင်ကူညီချဖို့တိုက်တွန်းခဲ့တဲ့အကြောင်းလေးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။